တာရှင်များမင်္ဂလာပါရှင်လွှတ်တော်တွေမှာဆွေးနွေးပြကြားသွားတဲ့တင်းဆဲလေယာဉ်မြေတွေပြန်ပေးမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးသက်ဆိုင်ရာဝန်ကြီးဌာနတွေအနေနဲ့အမှန်တကယ်ထိတိယောက်ယောက်ဆောင်ရွက်ဖို့လိုတဲ့အကြောင်းဆွေးနွေးတင်ပြသွားပါမယ်ပြီးခဲ့တဲ့ရက်ပိုင်းကပဲတနင်္သာရီတိုင်းဒေသကြီးထဲမှာနီလန်အမျိုးမျိုးနဲ့လောက်ကင်ခွင့်တွေရယူထားတဲ့မြေတွေပေါ်မှာစိုက်ပျိုးမှုအခြေအနေတွေကိုစစ်ဆေးလိုက်တဲ့အခါစိုက်ပျိုးမထတဲ့မြေလွတ်မြေလက်မြေရိုင်းဧက3,800ကျော်ကိုတွေ့ခဲ့ရပါတယ်အဲ့ဒီမြေတွေတဲက3,600ကျော်ကိုတက်တော်ဦးစီးဌာနကသိမ်းဆဲထားပြီးဖြစ်တဲ့အတွက်တိုင်းဒေသကြီးအစိုးရကဥပဒေနဲ့အညီပြန်လည်သိမ်းဆဲသွားမယ်လို့ဆိုပါတယ်ဒီမြေတွေကိုဒေသခံပြည်သူတွေတနိုင်တစ်ပိုင်းလောက်ကင်ခွင့်ရရှိဖို့ရင်းနှီးမြှုပ်နှံတဲ့လုပ်ငန်းရှင်တွေကိုလောက်ကင်ခွင့်ရရှိဖို့နဲ့ဒေသခံပြည်သူတွေအလောက်အကင်အခွင့်အလမ်းတွေရရှိဖို့အတွက်ဥပဒေနဲ့အညီပြန်လည်လောက်ကင်ခွင့်ပြုသွားမယ်လို့စက်တင်ဘာလနောက်ဆုံးပတ်မှာကျင်းပတဲ့တိုင်းဒေသကြီးလွှတ်တော်အစည်းအဝေးမှာတိုင်းဒေသကြီးတယံဇတ်တနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးကပြောကြားသွားခဲ့ပါတယ်အလားတူပဲစကိုင်းတိုင်းဒေသကြီးတွေက10ကျွန်းလှစတဲ့မြို့နယ်တွေကတောင်းချီရှိနေတဲ့တစ်တော်ကျိုးဝိုင်းနဲ့ကျိုးပြင်ကာကွယ်တော်တွေကိုမူလတောင်သူတွေကိုပြန်ပေးမဲ့အကြောင်းလွှတ်တော်မှာပြောကြားခဲ့တာလည်းရှိနေခဲ့ပါတယ်။ဒါဟာတောင်သူအလုံးကြိုဆိုရမယ့်သတင်းပါပဲ။လယ်ယာပြန်ပေးမဲ့အခါမှာလည်းမူလနှစ်နာသူတောင်သူတွေအနေနဲ့အလွယ်တကူမြေပြန်ရတဲ့ပုံစံမျိုးဖြစ်ဖို့လိုပါလိမ့်မယ်။ပြန်ပေးမဲ့ area နဲ့တိုက်ရိုက်သက်ဆိုင်တဲ့တောင်သူတွေကိုချက်ချင်းအကြောင်းကြားတင်ပါတယ်။တောင်သူတွေကိုအခမ်းအနားနဲ့ပဲဖြစ်ဖြစ်အခြားတနည်းနည်းနဲ့ပဲဖြစ်ဖြစ်တရားဝင်အသိမှတ်ပြုယာယီပုံစံသုံးလက်မှတ်ကိုအမြန်ဆုံးထုတ်ပေးပြီးနှစ်လသုံးလလောက်အတွင်းမှာပုံစံခွန်ပေးတဲ့အဆင့်အထိရအောင်ဆောင်ရွက်ပေးတင်ပါတယ်။အဲ့ဒီလိုမြန်မြန်ဆန်ဆန်မရှင်းလင်းရင်ကြားထဲမှာဖြစ်လာမဲ့ပြဿနာတွေကများနိုင်ပါတယ်။လေယာမြေမြေလွတ်မြေလက်နဲ့မြေရိုင်းတွေကိုတင်းယူပြီးတဲ့နောက်ပိုင်းတိစားချထားတဲ့သူတွေကိုမရှင်းနိုင်မှုဆိုရင်မူလတင်းဆက်ခံရတဲ့တောင်သူတွေနဲ့တိစားတောင်သူရဲ့ပြဿနာကအေအာဝတီတိုင်းလက်ပုတ်တာမြို့နယ်မှာဖြစ်ခဲ့သလိုမူလတောင်သူနဲ့တိစားတောင်သူတွေဟာသူရသင့်တယ်ငါရသင့်တယ်ဆိုပြီးအကြမ်းဖက်မှုတွေနဲ့အတူလူသေးတဲ့အထိဖြစ်သွားခဲ့တာတွေလည်းရှိခဲ့ပါတယ်ဒါကြောင့်သက်ဆိုင်ရာကပြန်ပေးမယ်ဆိုတဲ့နေရာမှာစစ်တပ်ဆိုရင်စစ်တပ်ကဆောင်ရွက်ခဲ့တဲ့တီးစားကိစ္စတွေဌာနဆိုင်ရာဆိုရင်လည်းဌာနဆိုင်ရာကလှုပ်ဆောင်ခဲ့တဲ့တီးစားကိစ္စတွေကိုတခါတည်းရှင်းပြဖို့လိုအပ်တဲ့အကြောင်းတောင်သူအရေးဆောင်ရွက်နေသူဥမျိုးတန်းကပြောပါတယ
်အခုမြေယာတိတ်ရှိတဲ့ကိစ္စနဲ့ပတ်သက်လို့လုံမဲ့လုပ်ငန်းစဉ်တွေမှာထွေးဦးစီးဌာနနဲ့မြေစင်းဦးစီးဌာနပေါ့နော်ရှုပ်ခဲ့တဲ့ပြဿနာတွေကိုသူတို့ပြန်ပြီးတော့ရှင်းဖို့ခဲယဉ်တာဖြစ်တဲ့အတွက်ပြန်ပြီးပေးမယ်ဆိုတဲ့လုပ်ငန်းရှင်တွေထဲမှာအခမ်းအနားတွေမျိုးစုံတွေလုပ်နေတာဖြစ်တယ်။ဥပမာအားဖြင့်ဆန်အနားကအိမ်လူတိုင်းနယ်ထဲမှာကော့စမန်အောက်ကျေးရွာမှာခလာရ330ရာနေပြီးတော့စိန့်ထားတဲ့လက်အိတ်က900ရှိတယ်။2013က250ပြန်ပေးတယ်။ဒါပေမဲ့အခုနှစ်နှစ်ကျော်ကြာလာတဲ့အချိန်ဒီအဲ့ဒီတောင်တူလယ်ထဲမှာ95ဦးကစိန့်စီခံရတဲ့အိတ်က900တွေကပြန်ပေးတယ်ဆိုတော့250အဲ့ဒီမြေတွေကိုအဲဒီလာပါလုပ်ငန်းရှင်တွေကဆက်ဆိုက်ပြီးတော့လယ်သမားလက်ထက်ကိုတက်အိတ်ကမှပြန်မရောက်တော့ဒီလိုပြဿနာမျိုးတွေရှိတယ်။တကယ်တမ်းသိရှိခါတဲ့မြန်မာနဲ့ပတ်သက်ပြီးစနစ်တကျကင်တွယ်ထိန်းချောင်းမှုမလုပ်ဘူးဆိုတာနဲ့တကယ်နဲ့တည်းလူလူကလည်းကြင်မြောက်တာတဲ့ဆိုပြီးအစိုးရရဲ့ပုံရိပ်ကိုပါထိခိုက်လာမှာပဲ
ဒါမှလည်းမူလတောင်သူတွေနဲ့တိစားတောင်သူတွေပြဿနာမဖြစ်အောင်ဖြည့်ရှင်းပေးရာရောက်ပါမယ်အရင်ကမြေလွတ်မြေလက်မြေရိုင်းနဲ့ပတ်သက်ရင်လုပ်ငန်းရှင်တွေဟာဧက5000ကနေ5000အထိရှောက်လို့ရကြပါတယ်ဧက5000လျှောက်ပြီးထပ်လျှောက်မယ်ဆိုရင်မူလဧက5000မှာ85ရာခိုင်နှုန်းစိုက်ပျိုးပြီးမှလျှောက်ရမှာဖြစ်ပါတယ်။အဲ့ဒီလိုမဟုတ်ဘဲ5000စီထပ်လျှောက်ပြီးရယူထားသူတွေလည်းရှိခဲ့ပါတယ်။ဒါအပြင်နိုင်ငံတော်အကျိုးစီးပွားအလို့ငါဆိုတဲ့စကားလုံးအောက်မှာ5000နဲ့အထက်ကိုပြည်ထောင်စုအဆင့်သဘောတူညီချက်နဲ့လျှောက်လို့ရတယ်ဆိုတာကဧက5000လည်းလျှောက်လို့ရတယ်၊5000လည်းလျှောက်လို့ရတယ်ဆိုတဲ့ချွင်းချက်ကပါခဲ့သေးတာပါ။အမှန်တကယ်လုံနေတဲ့တောင်သူတွေကတော့ဧက50သိသာရှောက်ခွင့်ပြုခဲ့ပါတယ်။မွေးမြူရေးသမားတွေကိုလည်းစိတ်တို့တိုးတို့မွေးမြူဖို့ရှောက်သူတွေဆိုရင်ဧက500တည်းမပိုးပဲရှောက်လို့ရတာမျိုးပဲဖြစ်ပါတယ်။တကယ်တော့မြေလွတ်မြေလက်နဲ့မြေရိုင်းတွေပေါ်မှာနှစ်ရှည်ပင်စိုက်ဖို့စက်မှုသင်းတန်းပင်တွေစိုက်ပျိုးဖို့ဆိုပြီးရှောက်ထားတာတွေရှိခဲ့ပါတယ်။စိုက်ပျိုးရေးလုပ်မယ်ဆိုပြီးတစ်တော်တွေခုတ်တစ်တွေထုတ်ရောင်းလူမြင်ကွင်းလောက်မှာပဲလုပ်ငန်းဟန်ပြစိုက်ထားတဲ့မြေတွေကိုဥပဒေနဲ့မညီလို့ဆိုပြီးတနင်္သာရီတိုင်းအစိုးရကပြန်သိမ်းခဲ့တာကိုစံနမူနာယူပြီးကြံတိုင်းနဲ့ပြည်နယ်တွေမှာလည်းဥပဒေနဲ့မညီတဲ့မြေလွတ်မြေလက်နဲ့မြေရိုင်းတွေကို ပြန်သိမ်းသင့်ပါတယ်။ဒါမှလည်းတိုင်းပြည်အမှန်တကယ်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆောင်ရွက်တဲ့နေရာမှာတန်းချီရှိနေတဲ့လက်မဲ့ရမဲ့တွေကိုလူမှုရေးတည်ငြိမ်မှုတွေဖြစ်ဖို့ရေရာလောက်ကန်ခွင့်တွေချပေးသင့်ပါတယ်။နောက်မျိုးဆက်တစ်တွေလောက်ကန်စားတောက်ဖို့အတွက်ပါစီစဉ်နိုင်အောင်မြေအချို့ကိုလည်းနိုင်ငံတော်အရန်မြေအဖြစ်လက်ဝယ်ထားသင့်ပါတယ်။ဒီလိုမလုပ်ဘူးဆိုရင်မြန်မာနိုင်ငံမှာမြေယာရှားပါးမှုနဲ့အတူလူမှုရေးမတည်ငြိမ်မှုတွေနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်လာနိုင်ပါကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးတွေပါ